သမရာဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစင်မှာထုတ်ပြန်လိုက်တဲ့တရုတ်မြန်မာနှစ်နိုင်ငံပူးရဲကြေညာချက်မှာအငြင်းပွားဝယ်ဖြစ်နေတဲ့မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြတ်သားတဲ့ဆုံးဖြတ်ချက်တွေထည့်သွင်းဖော်ပြမထားတာဟာမြစ်ဆုံအရေးနဲ့ပတ်သက်ပြီးတိကျတဲ့ဆွေးနွေးမှုမရှိတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်တာမျိုးရှိပါတယ်။မြစ်ဆုံစီမံကိန်းကိုဖျက်သိမ်းကြောင်းမထုတ်ပြန်သေးပေမဲ့လို့အစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲပေါ်ဆောင်မယ်ဆိုတဲ့မျှော်လင့်ချက်တွေကလည်းရှိနေသေးပါ။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့သမရဦးထင်ကျော်ရဲ့ခီးစဉ်မှာသဘောတူစာချုပ်3ခုနားလည်မှုစာချုပ်လွှာ2ခုနဲ့ပူပေါင်းဆောင်ရွက်ရေးစာလွှာ4ခုစုစုပေါင်းသဘောတူညီချက်9ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူစာချုပ်တွေထဲမှာရခိုင်ပြည်နယ်ကြောက်ဖြူမဒေးကျွန်းကနေတရုတ်နိုင်ငံကုမင်းမြို့အထိရေနံစိမ်းတည်ယူပို့ဆောင်ရေးဆိုင်ရာစာချုပ်ပါဝင်ပေမဲ့မြစ်ဆုံဆဲစီမံကိန်းဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတိကျတည်ကြတဲ့အချက်မျိုးနှစ်နိုင်ငံပူးတွဲကြေညာချက်မှာလည်းဖော်ပြတာမတွေ့ရပါဘူး။ဒါနဲ့ပတ်သက်ပြီးနိုင်ငံရေးလိလာသုံးသပ်သူဦးစီသူအောင်မြင့်ကအခုလိုပြောဆိုပါတဲ့
အခုထွက်လာတဲ့သတင်းကတော်တော်ရည်ရွယ်ချမ်းတယ်လေမြန်နိုင်ငံအကျိုးစီးပွားဟိုတစ်ချောပေါ့နော်မြန်နိုင်ငံကလည်းအကျိုးရှိအောင်ဒါကြောင့်အတူတူကဖြည့်ရှင်းရမယ်ဆိုတဲ့သဘောတော့ပဲတွေ့ရတယ်လေဒါတော်တော်ရည်ရွယ်ချမ်းပါပဲပြီးခဲ့တဲ့ရက်ပိုင်းမှာဆိုရင် Global Times တို့ဘာလို့မှအဲ့လိုရေးတာတွေရှိတယ်အဲ့ဒီပုံမှန်အခြေခံပြီးတော့မှဒီအစိုးရဘက်ကဒါကိုစီမီးဖို့လမ်းကြပြိုးတယ်နဲ့ပြူပါတယ်။ဒါပေမဲ့ဒီကိစ္စကလက်ရှိချိန်ရကဒီစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာတော့သူကပြီးအောင်မထွက်သေးဘူး။မထွက်သေးဘူးဆိုတဲ့အခါကျတော့ကျွန်မချင်းနဲ့ဘာဒီဗီရှင်မှပြီးမှာမဟုတ်ဘူး။ဘာဒီဗီရှင်မှမပြီးသေးဘူးဆိုတဲ့အနေထားအောက်မှာအဲသဘောတူညီချက်တွေပါဒီကိုဟိုအချမ်းမြင့်လောက်ပြောထားဆိုတာဆိုရင်နိုင်ငံအကျိုးရှိအောင်ဖြည့်ရှင်းမယ်ဆိုတဲ့ဒီလိုရည်ပုံရကြတဲ့ပေါ့နော်သဘောတူညီချက်လောက်ကိုပဲစီမီးပြည့်ခဲ့တယ်လို့ထင်တယ်။
တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်မှာစီးပွားရေး၊ကုန်သွယ်ရေး၊စိုက်ပျိုးရေး၊လျှက်စစ်စွမ်းအင်၊ပို့ဆောင်ရေးနဲ့ထုတ်လုပ်မှုစွမ်းအင်ကဏ္ဍတွေမှာနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဖော်ပြထားပါတယ်။ကျုံနိုင်ငံပိုင်စင်ဝါသတင်းဌာနကလည်းတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှန်ကောင်းမွန်အောင်နှစ်ဖက်စလုံးအကျိုးမြတ်ရှိစေမယ့် win-win မူအရပူးပေါင်းဆောင်ရွက်ဖို့နဲ့အပြန်အလှန်လေးစားမှုစည်းမျဉ်းတွေကိုကင်ဆယ်သွားကြဖို့သဘောတူကြောင်းဖော်ပြပါတယ်။စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခက်ခိန်နံကမြစ်ဆုံရေးနဲ့ပတ်သက်ပြီးလက်ရှိအစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအခြေခံပြီးအကောင်းဆုံးလုပ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။မြစ်ဆုံနဲ့ပတ်သက်တဲ့ဥစ္စာကိုနိုင်ငံတော်မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်အကြီးအကဲပိုင်းဆိုင်ရာတွေပြတ်ပြတ်သားသားမပြောခြင်းဟာပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုလည်းပဲဝလေးနဲ့ထားပြီးစဉ်းစားနေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်လို့အဲ့လိုသုံးသပ်ပါတယ်။မြေဆုံစီမံကိန်းကတော့ပြည်သူတွေရွေးချယ်ခွင့်မရှိခဲ့တဲ့ဆစ်စနစ်ကာလတုန်းကလှုပ်ဆောင်ခဲ့တဲ့ကိစ္စဖြစ်တယ်။ဒီနေ့ကတော့အစိုးရကပြည်သူအစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့ဆန္ဒကိုလည်းပဲအလေးအနက်ထားမယ်လို့ကျွန်တော်အနေနဲ့အဲ့လိုယုံကြည်ပြီးတော့ခံယူတဲ့အတွက်ကြောင့်ဟိုအဖြေကတော့အကောင်းဆုံးတော့ဖြစ်လာမယ်လို့အဲ့လိုပဲသုံးသပ်ယူဆရပါတယ်။
မြေဆုံစီမံကိန်းဖြတ်သိမ်းဖို့အတွက်တောင်းဆိုလှုပ်ရှားသူဒေါ်ကြာခွန်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်မအနေနဲ့တော့အခုကျွန်မတို့မြန်မာနိုင်ငံမှာနော်မြန်မာနိုင်ငံပေါ့အားလုံးပေါ့လေဒီမြေဆုံကြတော့အားလုံးကန့်ကွက်နေလေဆိုတော့နိုင်ငံတော်သမ္မတကြီးလည်းဒီလူလူထုရဲ့စကားကိုနားထောင်ပြီးတော့မြေဆုံကိုတော့ရပ်နိုင်မယ်ဆိုကျွန်မတို့မျှော်လင့်နေတာပေါ့။အဲ့လိုမျိုးမထင်နေရပဲကျွန်မတို့ရပ်မယ်ပေါ့လေလုံးဝဖြတ်သိမ်းမယ်ပေါ့လေအဲ့လိုမျိုးပဲယုံကြည်ပါမယ်။
မြေဆုံစီမံကိန်းကို2009ခုနှစ်ကစတင်အကောင်အထည်ဖော်ခဲ့ပေမဲ့နောက်ပိုင်းမှာပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2011ခုနှစ်မှာသမရဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်းထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။2016ခုနှစ်ဩဂုတ်လမှာတော့သမရဦးထင်ကျော်ကအေယာဝတီမြေဆုံမြညာမြဝန်းရေအားလျှပ်စစ်စီမံကိန်းတွေဆက်လက်ဆောင်ရွက်သင့်မသင့်လေးလာစီစစ်သုံးသပ်နိုင်ဖို့အတွက်ကော်မရှင်တရက်ဖွဲ့စည်းခဲ့ပါတယ်။ဒီကွန်ရှင်ကအပိသက်အစီရင်ခံစာတင်ပြရေးအတွက်ဆက်လက်ဆောင်ရွက်နေစေရှိပါတယ်
။ကုမိုဇော်မင်းမြန်တင်ပြသွားတာပါ။